'cause it only serves to make me more determined to
achieve. WLB ကနေပြီးတော့အရေးယူမှုမှာကင်းလွတ်ခြင်းနဲ့ဒီမပြောင်းလဲသေးသည့်စနစ်ဆိုတဲ့အစဉ်ခံစာကိုဒီဇန်နဝါရီလ15ရက်နေ့မှာတရားဝင်ထုတ်ပြန်တယ်လို့သိရပါတယ်။နောက်မက်ဂျူလီယာကိုတိုင်လည်းဒီအမေရိကန်ပြည်ထောင်စုမှာလာပြီးတော့နော်ကုလသမဂ္ဂရုံးနောက်အမေရိကန်အစိုးရအပါအဝင်ဒီမှာရှိတဲ့ဒီနိုင်ငံတကာကဟိုပြည်သူတွေသိအောင်ဒီစီကံစာနဲ့ပတ်သက်ပြီးတော့လာပြီးတော့တင်ပြတယ်လို့ကျွန်မနားလည်ထားပါတယ
်။
ဆိုတော့အရင်ဆုံးအနေနဲ့ဒီအစီရင်ခံစာကအတိတ်ကဘာကိုမီးမောင်းထုတ်ပြထားတာလဲဆိုတာကိုရှင်းပြပေးပါလားရှင
်။ဟုတ်ကျွန်မတို့ဒီအစီရင်ခံစာထုတ်ရခြင်းရဲ့ရည်ရချက်ကတော့ကျွန်မတို့ကအခုလက်ရှိမြန်မာနိုင်ငံမှာဥသိမ်းစိန်တို့အနေနဲ့ပေါ်ဆောင်နေတဲ့ပြောင်းလဲနေပြီဆိုတဲ့အောက်စားထက်ကျမတို့ကလက်ရှိတကယ်လက်တွေ့မှာဖြစ်ပျက်နေတဲ့အရာတွေကိုနှိုင်းရှင်ပြမီးမြောင်းထုတ်ပြထားခြင်းဖြစ်ပါတယ်။များသောအားဖြင့်ဒီအမျိုးသမီးတွေဟာလိမ်ပိုင်းဆိုင်ရာကျူးလွန်မှုခံနေရတယ်။ဘသူတွေကြောင့်လဲဆိုတော့ဒီမြန်မာအစိုးရစစ်တပ်ကနေတိုက်ရိုက်ကျူးလွန်နေတဲ့ဟာတွေကိုကျမတို့ကပို့ပြီးမှမီးမောင်းထုတ်ပြထားခြင်းဖြစ်တယ်။ဟိုအမှုတွဲကတော့69ခုပေါ့နော်။အဲ့ဒီထဲမှာအမျိုးသမီးနဲ့အမျိုးသမီးငယ်တွေ104ဦးပေါင်းပြီးမှမတင်းကျင့်ခံရတဲ့ဟာတွေဖြစ်ပါတယ်။ကျမတို့ကပို့ပြီးမှဖြစ်စီချင်တာကတိုင်းရင်သူတွေကမြန်မာနိုင်ငံမှာစိုးရိုက်ထိုးစစ်ဆင်မှုကြောင့်လိမ်ပိုင်းဆိုင်ရာအရာကျူးလွန်မှုခံနေရတဲ့ဟာတွေအခုထက်ချီဖြစ်နေတယ်။တမဒါဥသိမ်းစိန်ပြောင်းလဲတက်လာတဲ့နောက်ပိုင်းမှာလည်းအခုချိန်ထိလက်ရှိမှာဖြစ်နေတယ်ဆိုတဲ့အဥစ္စာကိုကျွန်တော်တို့ကမြေမောင်းထုတ်ပြသခြင်းဖြစ်ပါတယ
်။ဒီလိုမျိုးဒီအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကဘယ်လောက်ထိဆူဆူဝါဝါဖြစ်နေတယ်လို့ပြောလို့ရမလဲ။ဒီဥသိမ်းစိန်စိုးရိုက်နောက်ပိုင်းမှာအရင်ထက်နှဲပါသွားသလားဒါမှမဟုတ်ဘယ်လောက်ထိကြကြပြန့်ပြန့်ဆက်ပြီးတော့ဆိုးနေသေးတယ်လို့ပြောနေရလဲ
။အခုကကြေပြန့်မှုရှိနေပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ဒီထိုးစစ်ဆင်မှုနဲ့ဒီလင်ပိုင်းဆိုင်ရာအကြမ်းဖက်မှုကတိုက်ရိုက်ဆက်နွယ်မှုရှိနေပါတယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကစစ်ပွဲတွေကမရက်နေသေးပါဘူး။အဲ့ဒီစစ်ပွဲဖြစ်ပွားရခြင်းကကျမတို့အမျိုးသမီးတွေအတွက်လုံခြုံမှုကမရနေပါဘူး။အမျိုးသမီးတွေလုံခြုံမှုမရဘူး။လင်ပိုင်းဆိုင်ရာအရာကျွလမှုရှိနေတယ်။ကျမတို့ပါဝင်ချင်တဲ့နိုင်ငံရေးစစ်ပွဲရေးနယ်ပယ်မှာအမျိုးသမီးတွေကပါဝင်မှုပိတ်ပင်နေတဲ့အစားတွေရှိနေပါသေးတယ်။ပြီးလို့ရှိရင်ဒီကျူးလွန်မှုကအစိုးရစစ်တပ်တွေဘက်ကနေကျူးလွန်မှုကသူတို့ကတကယ်တရားဝင်ကျူးလွန်နေတယ်ကြေကြေပြန့်ပြန့်ကိုကျူးလွန်နေတယ်။အဲ့ဒါတွေကအခုလက်ရှိစစ်ပွဲဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတင်မဟုတ်ဘူး။ဒီတခြားလက်နက်ကင်ဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းနဲ့ KNU မှာလည်းဖြစ်နေပါသေးတယ်။တိုက်ပွဲရှိနေခြင်းအပြင်အမျိုးသမီးတွေကလင်ပိုင်းဆိုင်ရာကျန်းဖက်မှုကတော့ရှိနေတယ်ခံနေရတယ်အမျိုးသမီးတွေကတစားခံအဖြစ်ကျူးလွန်ခံနေရတယ်ဆိုတဲ့အဥ္စောင်းကျမတို့ကခြေခြေပြင်းပြင်းမြေမောင်းထိုးပြနေတာပ
ါဟုတ်ကဲ့ဟိုကျမလည်းဒီအစီရင်ခံစာထဲမှာတွေ့ပါတယ်လက်ရှိမှာဒီလက်နက်ကန်ပြပခါတချို့ဆက်ပြီးတော့ရှိနေတဲ့ဒေတာတွေပေါ့နော်ရှမ်းပြည်မြောက်ပိုင်းနောက်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်မှာဖြစ်တဲ့ဒီဖြစ်ရက်တွေစုစုပေါင်းအလုံးပေါင်းဆိုရင်တော့တရားနဲ့လေးခုဆိုတာမျိုးတချို့ဆိုလို့ရှိရင်ဒီအသက်ဆုံးရှုံးရတဲ့အထိအတင်းအဓမ္မပြုကျင်နေတာမဟုတ်အတင်းအဓမ္မပြုကျင်ပြီးမှတတ်သွားတဲ့ဟာမျိုးတွေအထိပေါ့နော်ခြေခြေပြင်းပြင်းဖော်ပြထားတာတွေ့ရပါတယ်အခုအစီအခံစာထဲမှာဖော်ပြထားတဲ့ဖြစ်ရက်တွေကဘယ်လောက်ထိခိုင်လုံမှုရှိတယ်လို့ပြောလို့ရမလဲဒီ WLB အနေနဲ့ဒီအချက်လက်တွေကိုဘယ်လိုစုဆောင်ရရှိခဲ့တာပါလဲအဲ့ဒါလည်းရှင်းပြပါ
ကျမတို့ကအမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံအမျိုးဒီအဖွဲ့ချုပ်အောက်မှာကကျမတို့အနေနဲ့ကဒီအမျိုးသမီးအဖွဲ့73ခုရှိတယ်သူတို့ကနေမှသစင်ကျမတို့ကဒီအဖြစ်ပြက်တွေကိုစုဆောင်တယ်သူတို့ကလည်းသူတို့ဒေတာမှာဖြစ်ပြက်နေတဲ့အဖြစ်ပြက်တွေကကြာခဲ့ပြီအခုမနေ့တနေ့ကမှစပြီးဖြစ်လာတာမဟုတ်ဘူးတမဒါဦးသိန်းစိန်တက်မှဒီအဖြစ်ပြက်တွေကဖြစ်လာတာမဟုတ်ဘူးဟိုနှစ်ပေါင်းများစွာကတည်းကဖြစ်လာတဲ့အတွက်ကြောင့်တို့အဖွဲ့ဝင်အဖွဲ့စည်းတိုင်းကဒီအမှုတွေကိုတို့ကမှတ်တမ်းတင်ထားတာတွေရှိတယ်အဲ့ဒီဥစ္စာတွေကကျမတို့ဘလောက်ထိဒီအမှုတွေကခိုင်လုံမှုရှိတယ်လဲဆိုတဲ့ဥစ္စာကိုကျမတို့ကတက်တည်ပြလို့ရပါတယ်ဘာဖြစ်လို့လဲဆိုပြီးခဲ့တဲ့ WLB ကလည်းတို့ကဒီ Tribunal USA မှာပဲလာလုပ်ခဲ့ပါတယ်အဲ့ဒီမှာကျမတို့ကျူးလွန်ခံရတဲ့အမျိုးသမီးတွေကိုကျမတို့စုဆောင်ပြီးမှလာပြီးမှအစစ်အစေးခံဖို့ရှိပါတယ်ဒါပေမဲ့အဲ့ဒီတုန်းကဟိုကံမကောင်းစွာ
တက်တည်ထွက်ဆိုတာပေါ့
တက်တည်ထွက်ဆိုတယ်ဟိုကံမကောင်းစွာဖြင့်ကတော့သူတို့ဟိုဗီဇာမရခဲ့ဘူးပေါ့နော်ဒါပေမဲ့ဟိုဒီသူတို့ရဲ့ကိုစားကျမတို့ရဲ့အဖွဲ့ဝင်ဖွဲ့စည်းကလူတွေကလာပြီးမှဒီမှာတက်တည်ထွက်ဆိုထားခဲ့တဲ့ဟာတွေရှိပါတယ်ပြောချင်တာကတော့ကျမတို့ကလက်ရန်သူတို့ကိုစွဆွဲနေတာမဟုတ်ပါဘူးကျမတို့စီမှာတက်တဲ့အထောက်အထားတွေရှိပါတယ်ဒီမဒိမ့်မှုကဘလောက်အထိစနစ်တကျနဲ့တကယ်ကျူးလွန်ခွင့်ရနေတဲ့မဒိမ့်မှုတွေဖြစ်နေတယ်လေဆိုတဲ့ဥစ္စာကျမတို့ခိုင်ခိုင်မာမာတိတိကျကျပြောလို့ရပါတယ်ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလမှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်တစ်ခုကိုကျွန်မပြောပြချင်ပါပါတယ်အဲ့ဒီဥစ္စာပူတာအုပ်ဘက်မှာဖြစ်ပွားသွားခဲ့တာပါအစီရင်ခံစာထဲမှာလည်းကျွန်မတို့ထည့်သွင်းဖော်ပြထားပါတယ်အဲ့ဒီဥစ္စာဘယ်လိုဖြစ်လဲဆိုတော့ဟိုအစိုးရစစ်ကြောင်းတွေလာတယ်စစ်သား9ယောက်ကအမျိုးသမီးကိုမဒိန်ကျင့်တယ်သူ့မှာ ယောက်ျားရှိတယ်ကလေးနှစ်ယောက်ရှိတယ်သူတို့စစ်တပ်တွေရောက်လာတဲ့အချိန်မှာသူ့ရဲ့ယောက်ျားကိုဈေးတော်ဝယ်ခိုင်းတယ်ဆစ်လေးတို့သူတို့လိုအပ်တဲ့ဟာတွေတော်ဝယ်ခိုင်းတယ်အဲ့ဒီအချိန်မှာသူမမဒင်းချင်းခံရပါတယ်သူမယောက်ျားပြန်လာတဲ့အချိန်ကတော့လာတွေ့တယ်ဆိုတော့ချင်းချောက်မှုတွေရှိတယ်တကယ်လို့ဒီအမှုကိုအခြားသူတို့ပြောမယ်ဆိုလို့ရှိရင်တတ်လိုက်မယ်တတ်ပစ်လိုက်မယ်ဆိုတဲ့ချင်းချောက်မှုတွေရှိတယ်ပြီးတော့သူတို့ဆက်ပြောတာကဘသူကိုတော့ပြောပြောဘသူမှသူတို့ကိုတာဝန်ယူပြီးမှဒီကိစ္စအရေးယူမှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့သူတို့ကမျိုးသမီးတွေမသိချင်းဖို့အတွက်သူတို့စီမှာအခွင့်အာဏာရှိတယ်ဆိုတဲ့ဥစ္စာတွေပြောပြတယ်ဒါကိုထောက်ရှုခြင်းအပြင်ကျမတို့ကဒီအစိုးရစစ်တပ်ကနေတိုင်းရင်းသူတွေကိုကိုထိလက်ရောက်လင်ပိုင်းဆိုင်ရာကျူးလွန်မှုဖြစ်နေတယ်ဆိုတာကတကယ်လုံးဝအခွင့်ရှိတယ်သူတို့ဘာဝမှမကြောက်ဘူးသူတို့ကအရေးယူမှုကနဲ့ကင်းလွတ်နေသေးလို့သူတို့ကလုတ်ပွင့်လုတ်ပန်ခွင့်လည်းပြေဝရှိနေလို့
ဒါဥသိမ်းစိန်အစိုးရလက်ထက်မှာကိုဆက်ပြီးတော့ဖြစ်နေရပါတော့
ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးဒီအမျိုးသမီးတွေပေါ်မှာဒီစစ်တပ်ရဲ့လိမ်မိုင်းဆိုင်ရာအချမ်းဖတ်မှုတွေဆက်ပြီးတော့ဖြစ်နေတဲ့ဒီအခြေအနေတွေကိုဟန့်တားဖို့ဆိုရင်တော့အစိုးရအနေနဲ့ရောနောက်တာဝန်သိဒီလူမှုအဖွဲ့အစည်းတွေပေါ့အနေနဲ့ဘာတွေလှုပ်ဆောင်နိုင်မလဲ WLB အနေနဲ့ရောလက်ရှိမှာဒီကိစ္စတွေဟန့်တားဖို့နောက်တွဲဘာတွေဆောင်ရွက်နေပါလဲ
ဟုတ်ကဲ့ဒီကျမတို့ဖြစ်ပျက်ခဲ့တဲ့အမှုတွေအားလုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်သူတို့ကခုနကမှပြောသလိုပေါ့နော်ကျူးလွန်ခွင့်ရထားတယ်။ဘာဖြစ်လို့သူတို့ကကြေကြေပြန့်ပြန့်ထင်ထင်ရှားရှားသူတို့လှုပ်ရဲနိုင်တယ်လဲဆိုတော့2008ဖွဲ့စည်းပုံခြေခံဥပဒေကသူတို့ကိုအာမခံချက်ပေးထားတယ်။ပြီးခဲ့တဲ့လှုပ်ဆောင်ခဲ့တဲ့အမှုတွေကသူတို့ကကျင်းလွတ်ခွင့်ရတယ်ဆိုတော့အာမခံချက်ရှိထားတဲ့အတွက်ကြောင့်ဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုကျမတို့ကပြောင်းလဲပေးရမှာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့လည်းဒီဟာတွေကိုပြောင်းလဲလာဖို့အတွက်ဆက်လက်ပြအပေးနေရမှာဖြစ်ပါတယ်အခုလက်ရှိတမဒါဥသိန်းစိန်ကပြောင်းလဲမှုတစုံတရာရှိနေပြီဒါပေမဲ့လည်းအစ်စ်တက်ရဲ့လွှမ်းမိုးမှုကအင်မတန်ကြီးမားနေသေးတယ်ပြီးလို့ရှိရင်ဒီတရားရုံးကလည်းလုံးဝစစ်တက်ရဲ့ထိန်းချုပ်မှုအောက်မှာပဲရှိသေးတယ်သူတို့အရန်ကြောက်တယ်ကျမတို့2011ခုနှစ်မှာဖြစ်သွားတဲ့အမှုတွေဆိုလို့ရှိရင်လည်းတရားရုံးနေပြီးတော့ရှိတယ်တရားရုံးချုပ်ကိုထိကျမတို့ကသင်စူးစမ်းခဲ့တယ်မှန်တရားရရှိဖို့စူးစမ်းခဲ့ဒါပေမဲ့ဒီဥစ္စာကနောက်ဆုံးကတော့ကျမတို့ဟိုအောင်မှုမရခဲ့ဘူးဆိုတော့ကျမတို့ဖြစ်ချေချင်တာကဒီတရားရုံးကလည်း
ဆိုတော့တရားရေးစနစ်တွေကိုပြင်ဆင်ဖို့လိုတယ်ပေါ့ပြင်ဆင်ဖို့လိုတယ်ဆိုတော့ WLB အနေနဲ့ရတော့အခုလိုဒီအချမ်းဖတ်မှုဖြစ်တဲ့နေရာတွေမှာအချမ်းဖတ်ခံရတဲ့အမျိုးသမီးတွေကိုကိုကြီးစောက်ရှောက်တာတော့ဘာလို့ဘယ်လိုလုပ်ငန်းတွေရောဆောင်ရွက်နေရရှိလဲမသိဘ
ူးဟုတ်ကဲ့ကျမတို့အနေနဲ့ရတော့ဒီအမျိုးသမီးတွေကိုကျမတို့ကဒီစွမ်းရည်မြင့်တင်မှုတွေလုပ်တယ်ပြီးလို့ရှိရင်ဒီစိတ်ပိုင်းဆိုင်ရာခံစားချက်တွေပြေပြောက်အောင်အတွက်ကျမတို့ကအခုဒီချင်းမိုင်ဆိုင်မှာဖွင့်ဖွက်စည်းတွေကိုကျမတို့ကခေါ်ယူပြီးမှတင်တန်းတွေပေးနေတာတွေရှိတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ကဒီနေ့အချက်လက်တွေယူသွားပြီးမှဒါတွေအသုံးချဖို့ပဲမဟုတ်ပါဘူး။သူပြောပြဖို့ပဲမဟုတ်ဘူး။လက်ရှိခံရတဲ့အမျိုးသမီးတွေအနေနဲ့လည်းဒီစိတ်ပိုင်းဆိုင်ရာအားပေးခြင်းအပြင်တစုံတရာသူတို့ဖြည့်သိမ့်နိုင်ပြီးမှကျမတို့ကဆက်လက်ပြီးမှဒီအမျိုးသမီးတွေအမှန်တရားရရှိသွားဖို့အတွက်အခုလိုမျိုးကျမတို့နိုင်ငံတကာအတိုင်းအဝန်းမှာလာပြီးမှဖွင့်ပြောဆိုရခြင်းဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်းတွေရဲ့အင်အားလည်းအရန်လိုအပ်ပါတယ်။ပြီးလို့ရှိရင်ဒီအမျိုးသမီးတွေရဲ့ဘဝပြန်လေရက်တည်နိုင်ဖို့အတွက်ကကျမတို့အများကြီးပံ့ပိုးပေးရမှာဖြစ်ပါတယ်ဆိုတော့ကျမတို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံဒီအဖွဲ့တစ်ခုထဲနဲ့လည်းမပြီးပါဘူးကျမတို့ဒီဘီတွင်းမှာရှိတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်မှုတွေအများကြီးလိုပါတယ်နိုင်ငံတကာအတိုင်းအဝိုင်းတွေရဲ့ပူးပေါင်းပံ့ပိုးမှုလည်းအများကြီးလိုအပ်ပါတယ်ဒါကြောင့်မလို့ကျမတို့ဒီအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုစားကျမလာပြီးမှဒီဘက်မှာလာမှာပြောဆိုရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်မတ်ဂျူလီယာအခုလိုမျိုးကျွန်တော်တို့ရှင်ကဒီကလာပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးဟုတ်ကဲ့ Cause it only serves to make me more determined to achieve my final goal. And I come back even stronger, not an arm.